ကိုဗစ် -19 ကရောဂါကိုထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာယင်းနှိမ့်မြုပ်နှံမှုလုပ်ဖို့အရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုး WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကကြေညာရေးနေ့ကပြောပါတယ
် While health has often been viewed as a cost
ကျမရဲ့ဒီစကားကကြီးမားလွန်တယ်လို့မကြာခဏမြင်နေကြချိန်မှာပဲအမိုင်းမှာပထမဆုံးဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကကျမရဲ့မှာယင်းနှိမ့်မြုပ်နှံတာဟာအမျိုးသားလူငယ်တွေကဘလောက်အရေးကြီးလဲဆိုတာကိုပြသနေပါတယ်ကောင်းမွန်တဲ့ကျမရဲ့စနစ်တွေပြန်လည်တည်ဆောက်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေမှာရောဆင်းရဲတဲ့နိုင်ငံတွေမှာပါနိုင်ငံရေးရာဆန္ဒရှိရမှာဖြစ်သလိုအရင်းအမြစ်တွေနဲ့ဤပညာပိုင်ကျွမ်းကျင်မှုတွေလည်းရှိရမှာဖြစ်ပါတယ်။ဒါကြောင့် WHO ရဲ့ထိန်းဆုံးဦးစားပေးမှုကနိုင်ငံအလုံးကျမရဲ့စနစ်တွေအားကောင်းလာအောင်အကူအညီပေးဖို့ဖြစ်ပြီးဒါမှလူတိုင်းနေရာတိုင်းလိုအပ်တဲ့အချိန်မှာကောင်းမွန်တဲ့ကျမရဲ့ဝန်ဆောင်မှုတွေရနိုင်မှာဖြစ်တယ်လို့ဒေါက်တာ Gabrielsis ကပြောသွားတာဖြစ်ပါတယ်။ရောဂါကူးစက်ခံရသူတွေကထောက်ဝလောက်ဟာ American Brazil နဲ့အိန္ဒိယနိုင်ငံတွေကဖြစ်တယ်လို့ဒေါက်တာ Gabrielsis ကပြောပါတယ်။ကောမာပင်နိုင်ငံကမှဒီကရောဂါနဲ့လူခင်းတာမရှိကြောင်းနဲ့ဗိုင်းရပ်စ်ကိုတိုက်ဖြတ်တဲ့နေရာမှာနိုင်ငံတနိုင်ငံနဲ့တိုက်လို့မရဘဲစိတ်ပဏိကြဖော်ထုတ်ဆန်းသမှုတွေနဲ့အပြေရှားပြီးအလုံးစည်းစည်းလုံးလုံးနဲ့လုံသွားမှသာဒီကရောဂါကြီးကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါက်တာ Gabrielsis ကပြောလိုက်ပါတယ်ခင်ဗျာ။